ဖာကန်မြို့နယ်တာမခန်ရွာကရဲစခန်းနဲ့စစ်ကောင်စီတပ်စခန်းကိုကချင်လူမျိုးရဲတပ် KIA နဲ့ KPDF ပူးပေါင်းတပ်တွေကတနင်္လာနေ့ညနေပိုင်းကစတင်ပြီးတော့တိုက်ခိုက်နေတာပါဒီကနေ့မနက်မှာတော့တာမခန်ရဲစခန်းကိုတင်းယူလိုက်ပြီးစစ်တပ်ဂုံးကိုဆက်လက်တိုက်ခိုက်နေကြောင်း KIA ရဲ့ပြန်ကြားရေးတာမခန်ဘူမူကြီးနော်ဘူးက VOA ကိုပြောပါတယ
်ဟုတ်ကဲ့တာမခန်စခန်းကိုကျွန်တော်တို့KIA နဲ့KPDF တွေပူးပေါင်းအဖွဲ့တွေပေါ့ဒီဘက်ကနဲ့ဝန်တိုက်တာတော့ခုတော့ဟိုမြို့သွေးကတမခန်ရေစခန်းကိုတော့တင်းလို့ရပြီတဲ့ဟိုတက်စခန်းကိုတော့ဆက်ပစ်နေတယ်ဆက်ထူးနေတယ်ဆိုတော့အဲ့တော့ပဲကြားပါတယ်တက်စပစ်တာကိုတော့ညချောင်းနဲ့လည်းလာတယ်လို့ပြောတယ်လောလောဆယ်အခြေအနေကတော့ပဲကြားရပါတယ
်တမခန်ဒေသခံတူကတော့ဒီကနေ့ဖြစ်ပွားတဲ့တိုက်ပွဲနဲ့ပတ်သက်ပြီးခုလို့ပြောပါတယ
်ခုရင်လေးခဏနေဖုံးဝင်ကြတာဆက်တက်ကုန်တင်းလိုက်ပြီလို့ပြောခဲ့တယ်ရေစခန်းကပထမတင်းတယ်အဲဆက်တက်ကုန်တင်းလိုက်ပြီဆိုကြားရတာတမခံမှာပဲစစ်တပ်ကုန်းရဲ့ရဲစခန်းရှိရတယ်။မနေ့ကတင်းနေဆိုမဟုတ်ဘူးရဒီနေ့မှတင်းနေတယ်။တင်းနေပြီးရှုပ်ရပြီးရှုပ်ရအဲ့မှာတချို့ကစစ်တုံးကားနေနဲ့ဖမ်းထားဆိုလားအရှင်လည်းမိရလို့ပြောတာ။ဘလို့လဲရဲဆနေရလောက်လက်နဲ့ချပါစစ်တားတော့မကြောက်တော့ဘူ
း။ဒီတိုက်ပွဲအတွင်းစစ်ကောင်စီဘက်ကလေကြောင်းကဆဲချင်းတက်မနေလာရောက်တိုက်ခတ်ခဲ့ကြောင်းမနေ့ပိုင်းမှာတော့လေရင်တစီမီးခိုးထွက်ပြီးမောင်းနှင်သွားတာတွေ့ရကြောင်းနဲ့ကျေးရွာတချို့ကပြည်သူတွေလည်းဘေးလွယကိုတိမ်းရှောင်နေရကြောင်းအခုလို့ဆက်ပြောပါတယ်
လေကဆက်နှစ်ခေါက်လောက်ရှိနေတော့တော်တော်များတယ်။မနေ့က၄ခေါက်ဒီနေ့9ခေါက်၂ဆင်း၂ဆင်းလာ။လေကမိကိုထွက်တာကသူတီကံပြစ်လို့ထွက်တာလားဘယ်လိုလဲ။မိကိုတော့ထွက်သွားတယ်ဗျ။ကျွန်တော်ရှိတယ်မဲ့ဆက်ဆောင်တွေက၄၅ရွာလောက်ရှောင်လိုက်ရတယ်။ကျွာနဲ့လွတ်တဲ့နေရာပေါ့။တမခံရယ်၊ခိုမရယ်၊နန်းစပိတ်မော်လုံး၊နိုင်ရီတောင်၊နောက်ခေါက်ခေါက်လိုပါလို့ရှိသေးတယ်။မနေ့ကမနေ့ပိုင်းရနေစာရင်ညနေပိုင်းဒီညနေ၄နာရီခွဲလောက်ကျတော့တိုက်ပွဲဖြစ်သွားတယ
်။သတင်းမီဒီယာအချို့မှလည်းတိုက်ပွဲအတွင်း KIA ဘက်ကပြစ်ခတ်တာကြောင့်စစ်ကောင်စီရဲ့လေရင်တစီထိမှန်သွားကြောင်းဖော်ပြတာတွေရှိပါတယ်။ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့စစ်ကောင်စီရဲ့တာမခံတက်စခန်းတင်းယူတာနဲ့လေရင်ထိမှန်တယ်ဆိုတဲ့သတင်းတွေကိုအတိမပြုတ်နိုင်ကြောင်းပြောပါတယ်။ပြီးခဲ့တဲ့24ရက်နေ့က KIA နဲ့ပူးပေါင်းတပ်တွေဟာစင်ဘူမြို့မှာရှိတဲ့ခလာယာ141တက်စခန်းကိုတိုက်ခိုက်တာတွေရှိခဲ့ပြီးဒီအပိုင်းမှာတော့တိုက်ပွဲတွေငြိမ်သက်နေပါတယ်။လောလောဆယ်မှာစီရီတင်းမနေစေရှိနေတာကြောင့်ဒေသခံတွေကလေကြောင်းကတိုက်ခိုက်မှာစိုးရင်ပြီးတင်းရှောင်တာတွေလည်းရှိနေပါတယ်။ KIA နဲ့ပူးပေါင်းတပ်တွေဟာဒီနှစ်စမ်းပိုင်းကစတင်ပြီးကချင်ပြည်နယ်ကစစ်ကောင်စီတပ်စခန်းတွေကိုခက်ဆိတ်ဆိတ်တိုက်ခိုက်လာရမှာဖက်ကန်မြို့နယ်မှာရှိတဲ့နန်တိန်နဲ့ဝေခါတပ်စခန်းတွေကိုတင်းပိုက်ခဲ့တယ်လို့မန်စီမြို့နယ်ကစီခန်းကြီးစခန်းကိုလည်းတင်းယူခဲ့တာတွေရှိပါတယ်ခင်ဗျာ။